ယူကရိန်းနိုင်ငံအရှေ့ပိုင်းကဒုံနက်နဲ့လူဟန့်စ်ဒေသတွေကိုကျူးကျော်သိမ်းပိုက်တဲ့ရုရှားသမ္မတဗလာဒီမာပူတင်ရဲ့လှုပ်ရှားဟာဒီမိုကရေစီကိုတိုက်ခိုက်တဲ့လှုပ်ရှားအဖြစ်အမေရိကန်ထိပ်တန်းလွှတ်တော်အမတ်တွေကပြောဆိုလိုက်ပါတယ်
။ It's stunning to see in this day and age a tyrant roll into a country. This is the same tyrant who attacked our democracy.
ဒီနေ့ဒီအချိန်ဒီလိုကြည်ကြီးတဲ့မှာတိုင်းပြည်တပြည်ကိုပြိနေတဲ့အာဏာရှင်ဝင်ရောက်ကျူးကျော်တာကိုမြင်ရတာဟာမယုံနိုင်လောက်စရာပါပဲ2016ခုနှစ်တုန်းကအမေရိကန်ဒီမိုကရေစီကိုတိုက်ခိုက်ခဲ့တာလေဒီအာဏာရှင်ပါပဲလို့ရုရှားသမ္မတပူတင်ကအမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖက်ခဲ့တာကိုရည်ညွှန်းပြီးဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောဆိုခဲ့ပါတယ်နန်စီပလိုစီနဲ့ဒီမိုကရက်ထိပ်တန်းလွတ်တော်အမတ်တွေကတော့သမ္မတဘိုင်ဒန်အနေနဲ့ရုရှားကယူကရိန်းကိုကျူးကျော်မဲ့အရေးကိုဟန်တားဖို့ဥရောပကမဟာမိတ်တွေနဲ့ညီညွတ်စွာလှုပ်ဆောင်နေတဲ့အပေါ်ချီးကျူးခဲ့ကြပါတယ်။ဒါပေမဲ့ Republican လွှတ်တော်အမတ်တချို့ကတော့သမ္မတဘိုင်ဒန်လှုပ်ဆောင်မှုတွေဟာထိရောက်မှုအားနည်းပြီးနောက်ကျတယ်လို့ဝေဖန်တာတွေရှိပါတယ်။ပိတ်ဆို့တန်ခတ်မှုတွေဟာသမ္မတပူတင်ယူကရိန်းကိုကျူးကျော်ပြီးမှလှုပ်ရမှာမဟုတ်ဘဲမကျူးကျော်ခင်လှုပ်ရမှာဖြစ်ကြောင်းနဲ့ထောက်မှတ်ခဲ့တဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေဟာဒီချက်ပြင်းထန်တဲ့လို့အထက်လွှတ်တော်ထောက်လိုင်းရေးကော်မတီအဖွဲ့ဝင် Republican အမတ် Van Sat ကလည်းမကြသေးခင်ကပြောဆိုခဲ့ပါတယ်